မင်္ဂလာပါခင်ဗျာရန်ကုန်မြို့စက်မှုလက်မှုလုပ်ငန်းရှင်များနဲ့ကုန်သွယ်ကြီးများအသင်းချုပ် UMFCCI ကဆွေးနွေးပွဲတစ်ခုမှာထိတ်တန့်စစ်ဘွဲ့ဒူးတွေပေါ်ဝေဖန်ပြောဆိုခဲ့ရတဲ့ပတ်သက်လို့စစ်တပ်အကြီးအကဲတွေနဲ့စစ်မှုထမ်းဟောင်းအရာရှိကြီးတွေကိုသမရယုံဝင်ကြီးဦးအောင်မင်းကအနူးညွတ်တောင်းပန်လိုက်ပါတယ် UMFCCI ဟောပြောပွဲမှာငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပြောဆိုရမှာတိုင်းရင်းသားညီကိုချင်းချင်းတိုက်ခိုက်ကြတာဖြစ်လို့ဒီလိုစစ်ပွဲတွေကနေစစ်ဖက်ဆိုင်ရာစွန့်ရင်နဲ့ရဲစွန့်တပ်တီဆိုင်ရာထိတ်သီးစုတွေဖြစ်တဲ့သူရဘွယ်တိဟသူရဘွယ်တွေဘေးဖို့မလိုပါဘူးလို့ထည့်သွင်းပြောဆိုခဲ့ရတဲ့နဲ့ပတ်သက်ပြီးစစ်အရာရှိကြီးတွေနဲ့အရာရှိဟောင်းတွေကြားမကြေမနက်ဖြစ်ခဲ့တဲ့အတွက်ဇွန်လ21ရက်နေ့ကဥအောင်မင်းကအခုလိုတောင်းပန်လိုက်တာဖြစ်ပါတယ်လက်ရှိအရသာအစိုးရလက်ထက်မှာစစ်တပ်အကြီးအကဲတွေကိုတာဝန်ထမ်းဆောင်စေဝန်ကြီးတဦးကလူသိရှင်ကြားတောင်းပန်တာဟာအခုတစ်ချိန်ဟာပထမဆုံးအချိန်ဖြစ်ပါတယ်ခင်ဗျာ
UMFCCI အခမ်းအနားမှာကျွန်တော်ပြောဆိုခဲ့သည့်စကားများပေါ်တမရော်သားများတမရော်မငိမ့်စားယူထားသည့်ဆရာသမားများတမရော်မိသားစုများကစိတ်အနှောက်အယှက်ဖြစ်ရသည်ကိုသိရ၍ဒီနေရာမှာအနှူးညွတ်တောင်းပန်အပ်ပါသည်မြန်မာနိုင်ငံရဲ့ငိမ့်ချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်မှာကျွန်တော်အနေနဲ့ဆောင်ရွက်နိုင်တာမှန်သမျှကိုအစွမ်းကုန်စ조사ပြီးဆက်လက်ဆောင်ရွက်သွားပါမယ်လို့ကတိပြုပြောကြားလိုပါသည်
ရခိုင်အကျိုးစီးပွားကိုအသက်နဲ့လည်းကာကွယ်ပါမယ်လို့ဗိုလ်ချုပ်မော်မောင်အောင်ကဂရုပြုပြောကြားလိုက်ပါတယ်။2015ကျရင်တက်လာမဲ့ပြည်내အစိုးရအသည့်ရခိုင်တိုင်းရင်းသားအစိုးရအတွက်နည်းမြေတည်ငြိမ်အေးချမ်းအောင်သူတက်တန်းတစ်နှစ်ကျော်ကာလမှာစ조사မဲ့အကြောင်းပြည်내ဝန်ကြီးချုပ်နေရာအစားထိုးခန့်ဖို့ဇွန်လ25ရက်နေ့ကကျင်းပတဲ့အရေးပေါ်ရခိုင်ပြည်내လွှတ်တော်အစည်းအဝေးမှာဗိုလ်ချုပ်မော်မောင်အောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ကျွန်တော်ဥဆုံးပထမဆုံးလို့ရမှာတော့ဟဲ့လားရခိုင်ဒေသကြီးတည်ငြိမ်တိုးတက်မှုကိုကျွန်တော်ဥဆုံးလုပ်ပါမယ်။အဲ့ဒါနဲ့ဒီပြန်နဲ့ဟန်ချက်ညီရတော့ကျွန်တော်ဒီမှာဖြစ်ပေါ်နေတဲ့ဒီ conference ပေါ့ဒီ conference ကိုလည်းအတက်နိုင်ဆုံးရောပါသွားအောင်ပြီးရင်ကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာနိုင်ငံတကာမျက်နှာစာမှာလည်းမကြအောင်ကျွန်တော်ကတော့ဒါကိုတမချက်ချင်းနဲ့လုပ်သွားမှာဖြစ်တယ်။အဓိကတော့ဒီဟာတို့တာတစ်ပိုင်းမှာသို့တော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့လက်ရှိဖြစ်ပေါ်နေတဲ့ခံစားနေတဲ့နော်လိုလားချက်တွေကိုအတွက်ကိုကျွန်တော်ကအခုတော့ဒီ development plan ကိုဥဆုံးသွားပြီးတဲ့ခါကျမှအဘိကရောတာဟန်ဂျင်းဒီကိုတော့ဒီကြောင့်တော့ဆက်ဆောင်ရထားပါ
တယ်။သာသနာ့ဝင်ကြီးဦးဆန်းစင်ဟာမဟာတန်တိဒုက္ခကြောင်းတဲ့အရေးကိစ္စမှာသမရဦးသိန်းစင်ရဲ့တာဝန်ပေးချက်တွေကိုကြော်လွန်ပြီးလှုပ်ဆောင်တာတွေကြောင့်ဖမ်းဆီးအရေးယူတာဖြစ်တယ်လို့သမရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝင်ကြီးဌာနဒုတိယဝင်ကြီးဦးရထွက်ကပြောလိုက်ပါတယ်။ဇွန်လ21ရက်နေ့ကပြည်သူ့လွှတ်တော်အစည်းအဝေးကိုတက်ရောက်လာတဲ့ဒုတိယဝင်ကြီးဦးရထွက်ကိုသတင်းတောက်တွေကမေးမြန်းရမှာဦးရထွက်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်
။အဓိကတော့ဒီဝင်ကြီးဦးဆန်းစင်အနေနဲ့ဒီသာသနာရေးကိစ္စတွေလုပ်တဲ့ခါမှာကျွန်တော်တို့သမရကြီးနဲ့အစိုးရဖွဲ့ရဲ့ဘူဝါဒတွေကိုကျော်လွန်ပြီးလုပ်ရတာရှိတယ်။ဆိုတော့ခုနကပြောတိုင်းဒုက္ခကိုကျွန်တော်ကအေးချမ်းဖြစ်စေချင်မှုဆိုလို့ပြောရဲ။အဲသမရကြီးကျွန်တော်မှတ်ယူပါလိမ့်မယ်ကျွန်တော်တို့ပဲခိုးမှာသွားပြီးတော့မှဒီတမောက်မှာအခါနာတက်တက်နေမှာကိုရန်ကုန်မှာမှာခဲ့တယ်။ဒါကိုဟလာနှစ်ဖက်လုံးကဆရာတန်ခါတွေပဲ။ဘာပဲပြောတန်ခါနာကဖွဲ့ဆုံးဖြတ်ချက်ဆိုတော့လေအကောင့်တွေဖွားမှာပဲ။သူကလည်းဆုံးဖြတ်တယ်ဆိုတဲ့ခါမှာဟလာဟိုအကြောင်းကျူးမဲ့လို့တာမဟုတ်လေသူဝင်ရှိပြီးသားဟလာစက်တွေကထောက်ထားစာရွက်စာတမ်းတွေနောက်တစ်ခါကျွန်တော်တို့ရင်းတော့ဆုံးကျောင်းပိုင်ဆိုင်ကနေပတ်သက်လို့ဆုံးဖြတ်ခဲ့တဲ့ဓမ္မသက်ဆင်လာတွေထုံနှံဆင်လာတွေနောက်တစ်ခါဝင်းဒီတွေဒါနဲ့ကျွန်တော်ကဆုံးဖြတ်ခဲ့တာပေါ့သူကဟိုဘက်ကအကောင့်တွေဖော်တဲ့ခါမှာကျတော့ဒါတီတီနေနေအေးချမ်းနဲ့ဖြစ်စေချင်လို့အမလိုက်ကသူ့တချက်မှာခဲ့ဒါသာသနာ့ဝင်ထားနေတယ်သာသနာ့ဝင်ကြီးတယောက်နေနဲ့ဆောင်ရွက်ပေးရမယ်ဟာတယ်ပေါ့ဒါပေမဲ့ခုနကလိုကျွန်တော်ဖြည့်မှပြောလို့ဆိုပေမဲ့ဟိုဘက်ဒီဘက်မှာပြောရတဲ့ဇာတ်ကားတွေကအေးချမ်းမှုဖြစ်စေတာတဲ့ကျွန်တော်ကကိုပြမှုကိုဖြစ်စီတယ်။နောက်ကဒီကိုပြမှုဒီပြင်လေဟလာအစိုးရဖွဲ့ကိုအန်တီရဖြစ်အောင်ဒုက္ခရောက်အောင်လုပ်တယ်ဆိုရဲဟာမျိုးချင်းချင်းစရာဖြစ်လာတာ။ကျွန်တော်သူ့ရဲ့လုံဆောင်ချက်ကဒီလိုလေးကြောင့်ကျွန်တော်ကဘာလို့မဆောင်တာကြီးပြောတာ။အသေးစိတ်ကတော့ဒီဟိုပြည်တိုင်းဝင်ကြီးဌာနရဲ့ဆုံးမစနစ်ဘူးပြီးမှလည်းတင်ပါ
။ဒီလူတို့ရဲ့ကိုယ်စလဲအစ်စ်မန်ဆိုတာစစ်မန်နဲ့ရွေးကောက်ပွဲတွေကနေပြည်သူတွေကရွေးချယ်တင်မြှောက်တဲ့သူတွေသာဖြစ်ရမယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဟောပြောပွဲကိုပဲခူးတိုင်းတောင်ငူမြို့မှာဇွန်လ21ရက်နေ့ကကျင်းပခဲ့ရမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။စစ်မှန်တဲ့ပြည်သူလူထုရဲ့ကိုယ်စားလှယ်တွေဆိုတာဟာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကတက်လာတဲ့ကိုယ်စားလှယ်တွေပဲဖြစ်ရမယ်။အဓိကပြောရတာဘာအဓိပ္ပာယ်ရောက်နေလဲဆိုတော့ပြည်သူရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်များဟာအများစုဖြစ်နေတော့လဲအ ਨੇ စုဖြစ်တဲ့ပြည်သူရရွေးချယ်တင်မြှောက်ထားခြင်းမခံရတဲ့ကိုယ်စားလှယ်တွေကပို့ပြီးတော့ဩဇာအာဏာရှိတယ်ဆိုတဲ့သဘောဖြစ်နေပါတယ်။ဟောပြည်သူရဲ့တံပိုးကိုရှော့ထားတဲ့ပုံမှားလို့ကျမတို့ဒီလိုပဲပြောပါတယ်။ ကျမတို့ဟာတမတော်ကိုမုံဒီလို့ဒီ436ကိုပြင်ကျင်လာမဟုတ်ပါဘူးတမတော်ကိုယ်စလဲများအနေနဲ့မယူသင့်တဲ့မယူသင့်မယူထားသင့်တဲ့အခွင့်အရေးကိုမယူစေချင်လို့တနည်းအားဖြင့်ပြောရင်တမတော်ရဲ့တိတ်ခါကိုငဲ့ပြီးတော့ကျမတို့ပြုမြင်ပြောင်းလဲကြတာဖြစ်ပါတယ်လို့ပြောချင်ပါတယ
်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိစ္စကိုစင်ကြင်တုံတရားနဲ့စဉ်းစားပြီးပူးပေါင်းပါဝင်ကြဖို့တမတော်သားတွေရဲတပ်ဖွဲ့ဝင်တွေနဲ့ကြမ်းခိုင်ရေးပါတီဝင်တွေကို88မျိုးဆက်ចောင်းသားကောင်းဆောင်ကုကူကြီးကဖိတ်ခေါ်လိုက်ပါတယ်ဇွန်လ26ရက်နေ့ကပဲခူးတိုင်းပဲခူးမြို့ကူတရားပေးမှာကျင်းပတဲ့ပုံမှန်436ပြင်ဆင်ရေးနဲ့လက်မှတ်ရေးထိုးပွဲမှာကုကူကြီးကအခုလိုတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်
ခင်ဗျားတို့ကိုယ်ပိုင်လွတ်လပ်တဲ့စဉ်စားစဉ်ကျင်တရားနဲ့အသိဉာဏ်နဲ့ဆုံးဖြတ်ပါကျွန်တော်တို့ပြောနေတာဟာတမာတမာကြတယ်တဘာဝကြတယ်ပြင်သင့်တယ်ထောက်ခံသင့်တယ်လို့ထင်ရင်ဌာနဆိုင်ရာဝန်ထမ်းဖြစ်စေအခြားနိုင်ငံရေးပါတီများမှနောက်ဆုံးကြံ့ခိုင်ရေးမှပါတီဝင်များဖြစ်စေတမတော်သားကိုယ်စားလှယ်များဖြစ်စေတာမန်တမတော်သားများဖြစ်စေရဲတပ်ဖွဲ့ဝင်များဖြစ်စေအားလုံးပူးပေါင်းဆောင်ရွက်ကြဖို့ဖိတ်ခေါ်ပါတယ်
အခုတော့မမသားသားစကားများအစီအစဉ်အားလုံးလောက်ပါပဲခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်